မြန်မာနိုင်ငံကသူတို့ခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်လုပ်ရက်တွေလုပ်နေရဆိုတာအတွက်ပါကစ္စတန်နိုင်ငံဆိုင်ရာမြန်မာအသံမကြီးဦးဝင်းမြင့်ကိုအစ္စလာမဘတ်မြို့တော်ကနိုင်ငံသားကြီးယုံကိုစနေနေ့ကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်လိုက်တယ်လို့ပါကစ္စတန်နဲ့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အဲလိုအကြမ်းဖက်လုပ်ရက်တွေထပ်မဖြစ်ဖို့ရိုဟင်ဂျာမွတ်စလင်တွေကိုလုံခြုံရေးအကာအကွယ်ပေးဖို့နဲ့စိုးရိမ်ထိန်းလန့်မှုခွဲခြားဆက်ဆံခံရမှုတွေမရှိဘဲနေထိုင်ခွင့်နဲ့သွားလာခွင့်တွေပေးဖို့လိုတယ်ဆိုတာပါကစ္စတန်နိုင်ငံသားကြီးဝန်ကြီးတမ်မီနာဂျန်ဂျူအာကအလင်းနဲ့ပြောခဲ့တယ်လို့ပါကစ္စတန်နိုင်ငံသားကြီးဝန်ကြီးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားကြောင်းသတင်းတွေမှာရေးပါတယ်။ပါကစ္စတန်နိုင်ငံရဲ့ပြောဆိုချက်ကိုမြန်မာအစိုးရကပြန်ပြီးတင်ပြမယ်အကြောင်းမြန်မာသံတမန်ကြီးကအမှခံပြောဆိုခဲ့တယ်လို့လည်းသတင်းမှာဖော်ပြပါတယ်။မလေးရှားနိုင်ငံအနေနဲ့လည်းသူတို့အခေါ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်အကြမ်းဖက်လုပ်ရက်တွေရဆိုင်မှုနဲ့ပြည်ထောင်စုဖြည့်ရှင်းမှုကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့လှုပ်ဆောင်ပေးစီလိုကြောင်းမလေးရှားဒုတိယဝန်ကြီးချုပ်ဒါတုဇာဟိဟာမဒီကပြောတယ်လို့ဗနမသတင်းရဲ့သတင်းတပုတ်မှာဖော်ပြပါတယ်ဒီတော့တွင်မြန်မာအစိုးရကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့ Arsan Rohingya Salvation Army အဖွဲ့ကတလကြာတစ်ဖက်သက်အဖြစ်ခတ်ရဆဲကြီးကိုတနင်္ဂနွေနေ့ကစတင်မဲ့အကြောင်းသူတို့အဖွဲ့ရဲ့ Twitter လူမှုကွန်ရက်မှာကြေညာထားပါတယ်ပိပခါကြဒုက္ခရောက်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အခုလိုအပြည့်ရရလို့ဆိုပါတယ်